ချင်းပြည်နယ်ပလောဝမြို့နယ်ရခိုင်ပြည်နယ်ကနေ၄ရက်မပြိုင်နိုင်သေးတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာခက်ခဲနေကြသလိုဆောင်းရာသီရောက်လာတာကြောင့်ဆောင်းနဲ့အနှွေးတွေလိုအပ်နေတယ်လို့ဒုက္ခသည်တွေကပြောနေပါတယ်စစ်ကောင်စီရဲ့ကန့်သက်ပိတ်ဆို့မှုတွေကြောင့်အကူအညီပေးရအဖွဲ့တွေစီကနေလည်းအကူအညီရဖို့ကခက်ခဲနေပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုဝင်းခန့်မောင်ပြောပြပေးပါအောင်ခင်ဗျာ
ချင်းပြည်နယ်ပလောဝမြို့နယ်ရခိုင်ပြည်နယ်ကမြို့တချို့မှာအကြောင်းမျိုးကြောင့်နေရာမပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခသည်တွေလက်ရှိချိန်ထိတောင်းနဲ့ချီကြန့်ရှိနေတာဖြစ်ပြီးဒီဒုက္ခသည်တွေအတွက်စားနပ်ရိက္ခာကိုကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP တခုတည်းကသာထောက်ပံ့နေတာဖြစ်ပါတယ် WFP ကရခိုင်ပြည်နယ်ကစစ်ဘေးဒုက္ခသည်စခန်းတွေမှာဒုက္ခသည်တူကိုတစ်လစာအတွက်ကျပ်3,000စီထောက်ပံ့နေပေမဲ့ကုန်စည်နှုန်းတွေမြင့်တက်လာတာကြောင့်စားဝတ်နေရေးမဖူလုံသလိုတခြားအသုံးဆောင်ပစ္စည်းတွေလည်းလိုအပ်နေတယ်လို့ပုံနှကျုံမြို့နယ်ကစစ်ဘေးဒုက္ခသည်တူကပြောပါတယ်
ကျွန်တော်တကယ်အဓိကလိုအပ်တာကတော့တောင်ရဲတောင်ရဲလိုအပ်နေတယ်။တောင်ရဲကအဆင်မပြေဘူး။ WFP ကပေးတဲ့ပိတ်ဆံတဲ့ကျွန်တော်တို့မျက်နှာတရစားထုတ်နေရတယ်။အခုနောက်ပြီးတော့ဘိုးဆောင်ရတီလေးဝင်လာတယ်ဆိုတော့အနည်းစင်အင်ကြီးတို့စောင့်တို့ပြည်တာလေးကျွန်တော်တို့မှလိုအပ်နေတယ်။ဝေဖို့အတွက်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဒီအဖို့ပြီးကပိတ်ဆံတရက်ကိုငွေ3,000ရာနဲ့နာနာတာတာစနေရတယ်ဆိုတော့အပြင်ကမှလိုအပ်တာဝယ်ဖို့လေပိတ်ဆံမရှိတော့ဘူးအဓိကကျွန်တော်တို့ခက်ခဲဖြစ်နေတာစောရတောင်ရကတကယ်ခက်ခဲဖြစ်နေတယ်ခင်ဗျာ
ဒါအပြင်ချင်းပြည်နယ်ပလောဝမြို့နယ်စစ်ပေးဒုက္ခသည်စခန်းတွေမှာလည်း WFP ကစံနဲ့စားနပ်ရိက္ခာချို့ထောက်ပံ့တာရှိပေမဲ့စစ်ကောင်စီရဲ့ကန့်သတ်ချက်တွေကြောင့်စားနပ်ရိက္ခာနောက်ကျတာတွေပုံမှန်မရတာတွေရှိနေတယ်လို့လဲပလောဝစစ်ပေးဒုက္ခသည်တူကဆိုပါတယ်
အဲနောက်ကြတာကဘာချာနာရက်ခဖွဲကထောက်ပံ့တာကိုအဲ့ဒီတဲကအမေရမပေးရတာကိုတဲကအမေမရတော့မပေးရတော့ဘူးဆရာကြီးဆံပေးပေးတာစီပေးတယ်စားပေးတယ်အဲ့ဒီပေးတယ်အဲ့ဒါကလုံလောက်မှုတော့မရှိဘူးဆရာကြီးအဲကျွန်တော်တို့ကဆံတွေတစ်ခုတည်းရတော့လည်းဆံတော့မပြည့်သေးဘူးလေဆရာကြီးရဲ့အိမ်တွေကလည်းပြည့်ပြည့်လက်ချက်လို့ကျွန်တော်တို့ကခက်ခဲကြုံနေဆရာကြီးနေရတော့ကြံ့ကြဲတယ်ဆရာကြီး
မူခမုန်တိုင်းတန်အကြီးကျယ်ခံခဲ့ရတဲ့ရခိုင်မြောက်ပိုင်းရသေးတောင်မြို့နယ်မှာဆိုရင်လဲစစ်ပေးဒုက္ခသည်3,000နီးပါးအထိရှိနေသလိုစစ်ကောင်စီရဲ့ကန့်သတ်ချက်တွေကြောင့်စားနပ်ရိက္ခာနဲ့နေထိုင်ဖို့အခက်အခဲကြုံနေရဆဲဖြစ်တယ်လို့ရသေးတောင်မြို့နယ်စစ်ပေးဒုက္ခသည်ရေဆောင်ရွက်နေသူတို့ကပြောပါတယ
်။စားဝတ်နေရအပြင်အဓိကတော့စားဝတ်နေကတော့နံပါတ်1ပေါ့စားဝတ်နေကနံပါတ်1ဆိုတော့နောက်ထပ်ဆိုလို့ရှိရင်လဲအဲ့လိုအဝတ်တွေဆောက်တွင်းတဲ့အသုံးဆောင်ပစ္စည်းတွေပေါ့ဆရာ။ဆောက်တွင်းတဲ့အနှွေးထွေတွေဆောင်းတွေကောင်းတွေအဲ့ဒါတွေကတော့လိုအပ်မှာပဲအဲတချို့တချို့အဖွဲ့တွေကတော့ပေးတော့ပေးနေတာပဲဒါမဲ့မလုံလောက်ဘူးပေါ့နော်ဟော IC IRC တို့ဆိုလို့ရှိရင်လည်းပေးတယ်ဒါမဲ့အင်ထောက်စုတစ်ခုကို20နှုံးပဲဝေပေးနိုင်တယ်အဲအင်ထောက်စုတစ်ခုမှာဘောလူရဲ့အများကြီးက5ယောက်6ယောက်ရှိတဲ့အင်ထောက်စုရင်မလောက်မလောက်ပေါ့အဲ့လိုအစီအလေးလေးရှိတယ်ခုနောက်ပိုင်းဆိုလို့ရှိရင်အစိုးရကလည်းတခြားတခြားအကူအညီပေးမဲ့အဖွဲ့အစည်းတွေကိုအော်မလာရကံတထလာကြီးမပြေးတဲ့ဟာတွေအဲ့လိုကံတဟာတွေကံတထတဲ့ဟာတွေရှိရင်အချို့လူမှုအဖွဲ့စည်းတဲ့ CSO တို့ CBO တို့ဘာလို့လဲ NGO တို့ဆိုပြီးပေးတော့ပေးခြင်းနဲ့ဒါမှမဟုတ်ဒီများဒီခွင့်ပြုချက်များအဲ့ဒါတွေအခက်အခဲတွေရှိတယ်တောက်လျှောက်ဖို့အခက်အခဲတွေရှိလာတဲ့ဟာတွေရှိတယ
်ဒေသတောင်မြို့နယ်မှာရှိတဲ့စစ်ပေးဒုက္ခသည်စခန်းတွေမှာနေရာထိုင်ခင်းအခက်အခဲတွေကြောင့်ကိုယ်စီစဉ်တဲ့ကိုပြင်မာနေထိုင်ရတဲ့စစ်ပေးဒုက္ခသည်တွေလည်းရှိနေတာပါစခန်းတွင်နေထိုင်သူတွေကို WFP ကထောက်ပံ့မှုရှိပေမဲ့စခန်းပြင်မှာနေထိုင်သူတွေအတွက်တော့စားနပ်ရိက္ခာထောက်ပံ့မှုမရတဲ့အပြင်အလုတ်ကင်ခွင်လန်းနေလည်းမရှိတာကြောင့်ဒုက္ခသည်စခန်းတွေမှာနေထိုင်နေသူတွေကစားဝတ်နေရေးပိုခက်ခဲနေကြတယ်လို့ဒုက္ခသည်တွေကပြောပါရယ်လက်ရှိချိန်ထိရခိုင်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ကစစ်ပေးဒုက္ခသည်စခန်းတွေမှာဒုက္ခသည်6,000ကျော်အထိနေရမပြောင်းနိုင်သေးပဲစားဝတ်နေရေးကျန်းမာရေးပညာရေးစီးပွားရေးစတဲ့အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရသလိုလက်တလောစစ်ကောင်စီနဲ့အေးအေးအဖွဲ့ကြားစီးရဲတင်းမာမှုတွေရှိနေတာကြောင့်တိုက်ပွဲတွေထပ်ဖြစ်လာမှာကိုပါစိုးရိမ်နေကြတာလည်းဖြစ်ပါတယ်